ကူဂယ်လိုမျိုးနည်းပညာကုမ္ပဏီကြီးတစ်ခုပေါ်ချခဲ့တဲ့ဒံရီဒဲမှာတော့အများဆုံးပဲမရှိမှာမော။ယူရိုတန်း90ဆိုတာများပြီမယ်လေ GDP အကူ2000ဆက်ရှစ်မီလာကမှာပြလန်းထားတာ။အခုဒီတက်လိုက်တဲ့ဒံရီကဂူဂယ်လိုမျိုးနည်းပညာကုမ္ပဏီကြီးတစ်ခုပေါ်ချခဲ့တဲ့ဒံရီဒဲမှာတော့အများဆုံးပဲမရှိမှာမော။ယူရိုတန်း90ဆိုတာများပြီမယ်လေ
ကူဂယ်နည်းပညာကုမ္ပဏီကြီးရဲ့ဝန်ဆောင်မှုတွေကိုရယူတုံးဆွဲတဲ့သူတွေကိုသူတို့ကြိုက်တဲ့မဲ့ကြော်ညာတွေပြန်နိုင်ခွင့်ရှိမရှိဆိုတာဆင်းဆင်းလင်းလင်းခွင့်မတောင်းလို့တန်ရိုက်လိုက်တာပဲ။အချက်လက်တွေရှာဖွေပြီးတဲ့ Google
website လမ်းညွှန်ပေးတဲ့Google Map နဲ့ကိုယ်ပိုင်ဗီဒီယိုတွေမျှဝေပေးနိုင်တဲ့YouTube တို့တုံးနေကြသူတွေရဲ့အချက်လက်တွေကိုဘလို့ရယူရဲဆိုတာ Google
ကုမ္ပဏီကြီးတွေလည်းလှုပ်လှစီတယ်။အဲဒါကြောင့်မလို့ဒီအွန်လိုင်းပေါ်မှာတခြားကိုသွားကြည့်တဲ့အင်တာနက်ဆာမျက်နှာတွေမှာလည်းကိုယ့်ရဲ့အချက်လက်တွေကိုအသုံးချခွင့်ပေးမှလားဆိုတာကိုယ်တိုင်ရွေးချယ်ခွင့်ရှိရမယ်။အခုတော့အဲ့လိုမဟုတ်ဘူး။ဒီပြင်သစ်ဒေတာကာကွယ်ရေး CNIL ရဲ့အပြောအရဆိုရင်တော့
တန်းတဲ့ချီတန်းတက်လိုက်တော့ဂူဂယ်လိုမျိုးလူအများသုံးတဲ့နည်းပညာလုပ်ငန်းတွေအနေနဲ့တုံးဆွဲသူတွေရဲ့အချက်အလက်တွေကိုဝင်ငွေအကျိုးအမြတ်အတွက်အသုံးချနေကြတဲ့ပုံစံအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ပြင်သစ်ရှိနေ Rafael Dana ပြောတာကိုနယူးယောက်တိုင်းစ်သတင်းထဲမှာရေးထားပါတယ်။ပြင်သစ်ချက်လက်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကယူရို50ကိုဒဏ်တက်လိုက်တဲ့ကိစ္စကို
Google ကုမ္ပဏီကတော့ဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားနေတယ်လို့ချက်ချင်းစုစုပဲကြေညာချက်ထုတ်ပြန်နေပြ။ပွင့်လင်းမြေသားမှုတွေ
30သူတွေထိန်းချုပ်နိုင်권ကိုအလေးနက်ထားပါတယ်လို့Googleပြောခဲ့ရသူကပြောတယ်မဆွေမွေ။EU ရဲ့GDPR ဥပဒေအရဒဏ်တက်ခံရတာGoogleကတော့ပထမဆုံးမဟုတ်ဘူး။Google ကုမ္ပဏီဖြစ်နေတာရဲ့ဒဏ်ကြီးကအများဆုံးဖြစ်နေတာရဲ့ကြောင့်သတင်းတွေမှာဟောလေးတကျော်ကျော်ဖြစ်နေတာပါ။2017ဒီဇင်ဘာလကပဲဒီပေါ်တူဂီနိုင်ငံကစစ်ရုံတစ်ခုရဲ့ဝန်ထမ်းတွေကအကောင့်တူတွေလုပ်ပြီးတော့မှလူနာရီရဲ့မှတ်တမ်းတ န်ကုတ်လုပ်ပြီးတော့မသိမ်းထားတဲ့အတွက်ကြောင့်မလို့ယူရို2000ဒဏ်ရိုက်ခံခဲ့ရတယ်။ password ခိုးယူခြင်းတဲ့သူတွေလွယ်လွယ်ကူကူခိုးယူနိုင်လို့တဲ့။နောက်တစ်ခါဒီ Austria ကုမ္ပဏီတခုဆိုလို့ရှိရင်လည်းအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလုံခြုံရေးကင်မရာတပ်ထားလို့ဆိုပြီးတော့မှယူရို4800ဒဏ်ကြေးချခံရတယ်ကိုသားညုံရ။
သုံးဆွဲသူတွေဘယ်နေရာဘယ်ဒေသမှာရှိလဲဆိုတာကို Google ကလှည့်ဖျားပြီးတော့ခြေအားခံတယ်လို့ဥရောပ9နိုင်ငံမှာရှိတဲ့စားသုံးသူများအသင်းကနေပြီးတော့ GDPR ဥပဒေနဲ့ Google ကိုသီးခြားဆွဲထားတဲ့အမှုကလည်းရှိသေးတယ်။ Facebook ကုမ္ပဏီကိုလည်းအချက်လက်လုံခြုံရေးဆိုင်ရာစည်းကမ်းတွေချိုးဖောက်မှုနဲ့ဥရောပအချက်လက်အကာအကွယ်ပေးရေးအာဏာပိုင်အဖွဲ့တော်များများကစုံစမ်းနေကြတယ်။အီတလီနိုင်ငံမှာကတော့ဒီ data အချက်လက်တွေကိုမမှန်မကန်ရယူအသုံးချမှုနဲ့ Facebook ကို Euro 10သန်း 2018 ဒီဇင်ဘာလကပဲဒဏ်ရာခဲ့သေးတယ်။
ပြောရမယ်ဆိုရင်တော့ဒီ online သုံးသူတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးနိုင်အောင်လို့စူးစမ်းတဲ့နေရာမှာ EU ကတော်တော်လေးတင်းတင်းကြပ်ကြပ်လုပ်နေတယ်လို့ New York Times သတင်းစာဆောင်းပါးတစ်ခုမှာသုံးသပ်ထားပါတယ်။အချက်အလက်လုံခြုံရေးဥပဒေတွေကျင့်သုံးတာအပြင်ဒီဥရောပတာဝန်ရှိသူတွေဟာ Google လိုမျိုးနည်းပညာလုပ်ငန်းကြီးတွေအပေါ်ကြက်ကြက်မမတ်အရေးယူဆောင်ရွက်တဲ့နည်းပညာတွေအပေါ်အကောက်ခွန် policy တွေကိုတင်းတင်းကြပ်ကြပ်ချမှတ်တယ်လို့အဲဒီဆောင်းပါးထဲမှာရေးထားတယ်ရှင
်။ EU ရဲ့ GDPR ဥပဒေမှာအဓိကပြောထားတာကနည်းပညာလုပ်ငန်းကြီးတွေအနေနဲ့သုံးဆက်သူတွေရဲ့အချက်အလက်တွေကိုဘယ်လိုရယူသလဲအသုံးချသလဲဆိုတာကိုရှင်းရှင်းလင်းလင်းအသိပေးထားရမယ်တဲ့။နောက်အမေရိကန်နည်းပညာလုပ်ငန်းကြီးတွေဟာသူတို့ရဲ့ဝန်ဆောင်မှုတွေကိုရယူနိုင်ဖို့သူတို့စည်းကမ်းတွေကိုသဘောတူပါတယ်လို့ရွေးချယ်ရတဲ့နေရာတွေမှာဆိုလဲဘယ်သူမှလည်းမဖတ်နားမလည်နိုင်တဲ့သူတို့ရဲ့မူတွေကိုစုပြုံထည့်ထားတယ်လို့ Australian လူမျိုးရှင်းနေတယောက်ကထောက်ပြထားပါသေးတယ်
။အခုတော့ဒီ Google လိုမျိုးထိတ်တန့်နည်းပညာကုမ္ပဏီကြီးတစ်ခုကို EU ဥပဒေနဲ့ Euro 50တန်ငွေချလိုက်တာကြောင့်ဒီပညာကုမ္ပဏီတွေအနေနဲ့အကျိုးအမြတ်ရဖို့အချက်လက်တွေကိုလွယ်လွယ်ကူကူရယူအသုံးချနေတဲ့အချက်ကိုပြန်ပြီးတော့စဉ်းစားဖို့လိုနေပြီလို့သတိပေးလိုက်ရအောင်ပဲဖြစ်ပါတယ်ရှင်။